နာမည်2030ပြည့်နှစ်သက်မှတ်ချက်ထားပြီးမြန်မာနိုင်ငံကိုဒေတာတွင်အဓိကလေးချောင်းသွားလာရေးအချက်အခြာတစ်ခုဖြစ်လာအောင်မျှော်မှန်းဆောင်ရွက်နေတယ်လို့မြန်မာလေးချောင်းပို့ဆောင်ရေးဦးစီးဌာနကပြောပါရယ်လေးချောင်းလုပ်ငန်းရဲ့ပတ်သက်လို့အခြေခံအဆောက်အအုံရောလူအရင်းမြစ်ပိုင်းမှာပါအားနည်းနေတဲ့မြန်မာနိုင်ငံအတွက်ဒီရှိမှန်းချက်အပေါ်မှာစိန်ခေါ်ချက်တွေကတော့အတော်များများရှိနေပါတယ်ရန်ကုန်ရုံးဝဲကနေ ာလေကြောင်းခီးတော်လာရေးအချက်ချာကြခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်နိုင်ဖို့မျှော်လင့်ပြီးတော့မဟာဗျူဟာမြောက်အစီအစဉ်ရေးဆွဲပြီးတော့ဆွမ်းအပ်တော်မှာဖြစ်တယ်လို့မြန်မာလေကြောင်းပို့ဆောင်ရေးဦးစီးဌာနတာဝန်ရှိသူတွေကပြောခဲ့ကြတာပါမြန်မာနိုင်ငံထဲမှာပထမဆုံးအကြိမ်ကျင်းပပြုလုပ်တဲ့ဒီအရက်ဖက်လေကြောင်းလုပ်ငန်းဖွံ့ဖြိုးရေးဆိုင်ရာညီလာခံအတွင်းသတင်းစာရှင်းလင်းပွဲတရက်မှာလေကြောင်းပို့ဆောင်ရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးတင်နိုင်ထွန်းကဒီမြန်မာနိုင်ငံဟာဒေသအတွင်းမှာပထဝီအနေထားအရလေကြောင်းလုပ်ငန်းဖွံ့ဖြိုးပွဲရှိတဲ့နေရာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ
်ကျွန်တော်တို့ရဲ့ geographical location အရာကြည့်မယ်ဆိုရင်ကျွန်တော်တို့ကကမ္ဘာလူဦးရေ 3.2 ပုံရဲ့ center မှာကျွန်တော်တို့ရဲ့ဟိုဟာကမြန်မာနိုင်ငံအတီးရှိနေပါတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ရဲ့မျှော်မှန်းချက်ပေါ့နော်ကျွန်တော်တို့ expectation ပဲပြောပြောကျွန်တော်တို့ရဲ့ dream ပဲပြောပြောကျွန်တော်တို့ဒီတစ်ချိန်ကကျွန်တော်တို့ရယူခဲ့တဲ့ကျွန်တော်တို့ aviation hub ကိုကျွန်တော်တို့ပြန်ရအောင်ကျွန်တော်တို့အခု infrastructure တွေကျွန်တော်တို့ချမယ်နောက်တစ်ခါကျွန်တော်တို့ strategic plan တွေကျွန်တော်တို့ချမယ်ကျွန်တော်တို့ရဲ့မျှော်မှန်းချက် 2030 ကျွန်တော်တို့ရဲ့ master plan မှာ2030မှာကျွန်တော်တို့တခြားခုနကနိုင်ငံတွေနဲ့ပေါ့နော်ပြီးရင်ကျွန်တော်တို့ရဲ့ geographic location အရာရှိမယ်ဆိုရင်လည်းများသောအားဖြင့်ဒီ Southeast Asia ကိုလာတဲ့ tourist အနေနဲ့ပြန်ကြည့်လို့ရှိရင်ကျွန်တော်တို့နိုင်ငံက infrastructure ရောကျွန်တော်တို့ဒီ tourism area ရောကျွန်တော်တို့များပြားတဲ့နိုင်ငံဖြစ်ပါ
မြမလေကြောင်းလုပ်ငန်းဟာလွန်ခဲ့တဲ့နှစ်ပေါင်း60တုန်းကဒေသအတွင်းမှာအတော်ကြီးကိုခက်မိဖွံ့ဖြိုးခဲ့သလိုပဲရန်ကုန်လေစိတ်ဟာဆိုလို့ရှိရင်လေဒေသအတွင်းလေကြောင်းလုပ်ငန်းတွေရဲ့အဓိကဆုံးချက်တစ်ခုလို့ဖြစ်ခဲ့တာပါအခုဒီ2017နောက်ပိုင်းအစိုးရမူဝါဒအသစ်တွေပြောင်းလဲလာပြီးတဲ့နောက်အရက်ဖက်လေကြောင်းလုပ်ငန်းဖွံ့ဖြိုးလာဖို့အတွက်အလားအလာမျှော်လင့်ချက်တွေပြန်ပြီးအားကောင်းလာတယ်လို့ဦးတင်နိုင်ထွန်းကပြောပါတယ်ဒါပေမဲ့လည်းလက်ရှိရှိနေတဲ့လေကြောင်းလုပ်ငန်းဆိုင်ရာရင်းမြစ်တွေနဲ့အခြေခံအဆောင်ပိုင်းတွေဟာမြန်မာနိုင်ငံထဲမှာအတော်ကြီးကိုအားနည်းနေတာပါလေကြောင်းလုံခြုံရေးပိုင်းနဲ့ဝန်ဆောင်မှုလုပ်ငန်းပိုင်းတွေမှာဆိုရင်လည်းဝေဖန်ခံမှုတွေအတော်များများရှိပါတယ်။လေကြောင်းပို့ဆောင်ရေးဦးစီးဌာနတာဝန်ရှိသူတွေကလည်းဒီအချက်ကိုဝန်ခံပါတယ်။ဒါကြောင့်မို့လို့လည်းအခြေခံအဆောက်အုံပိုင်းပြင်ဆင်ရေးတွေကို2030ရည်မှန်းထားချက်အတိုင်းပြည့်မီအောင်ဆောင်ရွက်သွားမယ်ဆိုပြီးတော့ပြောပါတယ
်။ပြီးခဲ့တဲ့တင့်တေကပြန်ကြည့်မယ်ဆိုရင်ဒီ infrastructure အားလုံးကို government ကပဲကျွန်တော်တို့တာဝန်ယူပါတယ်။ government တာဝန်ယူရတဲ့အတွက် budget system နဲ့ကျွန်တော်တို့သွားတယ်။ development အနေနဲ့ဆိုရင် important နှိဝေးပါလိမ့်မယ်။ဒါကြောင့်မို့လို့ကျွန်တော်တို့ရဲ့ဒီဟာ aviation industry ကကျွန်တော်တို့ change ချက်စားလဲ rapidly increase ဖြစ်လာတဲ့အခါမှာကျွန်တော်တို့ government policy အရလဲ private sector participation ကိုခွင့်ပြုတယ်ခွင့်ပြုထားတာဖြစ်တဲ့အတွက်ဒါကျွန်တော်တို့ပထမဆုံး airport တွေ infrastructure ကိုကျွန်တော်တို့မြင့်တင်ပါ airport infrastructure မြင့်တင်တဲ့အခါမှာကျွန်တော်တို့ရှိမှာ international airport တွေရှိပါအဲ့ဒီ international airport တွေကိုဒါကျွန်တော်တို့ပထမဆုံးဒါ private sector participation ပေးပါ
လက်ရှိအဖြစ်ရန်ကုန်နိုင်ငံတကာလူစိတ်ဟာတစ်နှစ်ကိုခီးသည်6တန်းထက်ပိုပြီးတော့ဝန်ဆောင်မှုမပေးနိုင်လာကြောင်းလာမယ့်2018ခုနှစ်မှာကြက်တဲဖြစ်လာနိုင်ပြီးတော့ဒီအတွက်ဒီဟန်တာဝတီနိုင်ငံတကာလူစိတ်တည်ဆောက်ရေးလုပ်ငန်းစဉ်းစားချက်ဖြစ်လာတယ်လို့လည်းလီကျောင်းစီတောင်ရှိသူတွေကပြောပါတယ်အခုဒီရန်ကုန်ကုန်သည်ကြီးများဟိုတယ်မှာကျင်းပပြုလုပ်နေတဲ့အရက်ဖက်လီကျောင်းလုပ်ငန်းဖွံ့ဖြိုးရေးဆိုင်ရာညီလာခံကနေပြီးတော့မြမလီကျောင်းလုပ်ငန်းတွေတိုးတက်လာနိုင်ဖို့အတွက်အရင်းမြစ်အဆက်အသွယ်တွေနဲ့စဉ်းစားချက်တွေပေါ်ထွက်လာမယ်လို့တောင်ရှိသူတွေကတော့မျှော်လင့်ထားပါတယ်ဒီညီလာခံကိုနိုင်ငံပေါင်း20ကလေကြောင်းလုပ်ငန်းဆိုင်ရာတာဝန်ရှိသူ200ကျော်တက်ရောက်ပြီးတော့လေကြောင်းလုပ်ငန်းဖွံ့ဖြိုးရေးကိစ္စရပ်တွေအပြင်လေစိတ်လုံခြုံရေးစီမံခန့်ခွဲမှုဘိုင်းတွေကိုလည်း300ကျော်အစည်းအဝေးအတွက်မှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ